လူရှင်နိုင်ငံတွေကလူဖို့ဆိုတာဒီအလူကသိအောင်ခုလည်းရှိရမယ်တုံးဆွဲတဲ့နေရာမှာပွင့်လင်းရမယ်နောက်ပြီးတော့ဟိုစစ်ဆေးကြည့်ရှုနိုင်ရမယ်နော်မော်နီတာလည်းလုပ်နိုင်ရမယ်နောက်တစ်ခုကအမှန်တကယ်ဆုံးရှုံးမှုတံခိုးကိုတွေ့ချက်ဖို့ကျွမ်းကျင်တဲ့လူတွေကိုယ်တိုင်တွေ့ချက်မှသာဒီအခြေအရရနိုင်တယ်
ဒီ NLD ပါတီအနေနဲ့ကလည်းအခုဆိုလို့ရှိရင်တော်တော်လေးဟိုလိုပေါ့ဒီကိစ္စနဲ့ဒီမြန်မာနိုင်ငံရဲ့လေဘေးကိစ္စနဲ့ပတ်သက်ပြီးတော်တော်လေးဆောင်ရွက်နေတာလည်းရှိပါတယ်ဆိုတော့ NLD ပါတီရဲ့အခမ်းကဏ္ဍဟောဘယ်လိုအနေထားမှာရှိပါမလဲခင်ဗျာ
NLD ကအပြည့်အဝကျွန်တော်တို့အကူအညီခြင်းနဲ့ဘယ်ဖွဲ့စည်းနဲ့မဆိုပူးပေါင်းဆောင်ရွက်ဖို့လည်းအစဉ်အမြဲရှိတယ်ဒီလိုဟာကိုလည်းကျွန်တော်တို့ကြေညာချက်ထုတ်ထားတယ်အထူးသဖြင့်တော့လက်ရှိကျွန်တော်တို့နာအဖအနေနဲ့ဒီလိုသဘောထားနဲ့ပတ်သက်ပြီးတော့ကျုံတခုကိုမှထုတ်ပြန်တာကျွန်တော်တို့မတွေ့သေးဘူးအဲကျွန်တော်ပြောချင်တာ NLD ကိုလည်းမဟုတ်ဘူးအခြားအဖွဲ့အစည်းတွေအခြားကျွမ်းကျင်သူတွေနဲ့လည်းပူးပေါင်းဆောင်ရွက်မယ်ဆိုတာကိုလည်းကျွန်တော်တို့နားဖားကကြေညာရတာမရှိသေးဘူးအဲဒီအချိန်ဒီမှာကျွန်တော်တို့ရပ်တာဖြစ်ပါတယ
်အခုအလှူရှင်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကိုလည်းပြောထားတာရှိပါတယ်ဒီကိစ္စကနိုင်ငံရေးနဲ့မပတ်သက်ဘူးလူသားတွေရဲ့အသက်ကိုကယ်ဆယ်ဖို့အတွက်ဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ဒီအပိုင်းနဲ့ပတ်သက်ပြီးတော့ဒီ NLD ပါတီနေနဲ့ဒီအလှူရှင်တွေနေရာနေပြီးတော့ဒီစစ်အစိုးရကိုနိုင်ငံရေးရာဖိအားပေးဖို့အရေးမှာ NLD ပါတီရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်တို့လက်ရှိဒုက္ခခံစားနေရတဲ့ဒုက္ခတွေဒီမှာတော်တော်ကြီးကြီးကျယ်ကျယ်ခံနေရတယ်ကျွန်တော်တို့အခုအချိန်မှာအဲ့ဒီလူတွေသက်သာရဖို့ကိုပဲဦးစားပေးစဉ်းစားပါတယ်ကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်တယ်မပတ်သက်ဘူးဆိုတာကျွန်တော်တို့ဒါ argument လုပ်ရမယ်ကိစ္စကြီးပါဒါပေမဲ့အခုအချိန်မှာကျွန်တော်တို့ဒါကိုလုံးဝမပြောသေးပါဘူးမပြောကျင်သေးပါဘူးကျွန်တော်တို့ဒုက္ခတွေဒီအများဆုံးသက်သာရဖို့ဒါဦးစားပေးစဉ်းစားပါတယ်